This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ6မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ25မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည့်ဆုံကြပါစေ။အခုချိန်ကစပြီး Radio NUG Season 2ကိုဓာတ်ရိုက်အတံလွှင့်ပေးနေပါပြီ။မင်္ဂလာနံနက်ခင်းပါရှင်ရေဒီယို NUG ဝန်သားဆင်နေကြတဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးဆရာနာရှင်ပြည်သူအနေနဲ့ကြွေးပြီးကိုစိတ်နှပါဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သားများကဆုတောင်းမြတ်တာပို့သလိုက်ပါတယ်ဒီကနေ့2024ခုနှစ်ဒီဇင်ဘာလ29ရက်နေ့ရေဒီယို NUG ရဲ့မနက်ခင်းအစီအစဉ်လေးကိုစတင်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်ပထမဆုံးအနေနဲ့ Radio NUG ရဲ့စီးရီးသတင်းကောက်နှုတ်ချက်ကိုရန်နိုင်မှဖတ်ကြားတင်ပြမှာဖြစ်ပါရဲ့ရှင
် Radio NUG သတင်းစင်များမင်္ဂလာပါခင်ဗျာကိုကျန်စာပြီး2024ခုနှစ်ဒီဇင်ဘာလ29ရက်နေ့မနက်ခင်းမှာတင်ပြပေးမယ် Radio NUG စီးရီးသတင်းများကိုကျွန်တော်ရန်နိုင်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာပထမဆုံးတင်ဆက်ပေးမယ့်စီးရီးသတင်းကတော့မင်းတပ်မျိုးသိမ်းတိုက်ပွဲမှာထိခိုက်ဒဏ်ရာရရှိသူတွေကို CDF မင်းတပ်စီးဦးစီးချုပ်ကလိုက်လံကြည့်ရှုအားပေးတယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်။မင်းတပ်မျိုးသိမ်းတိုက်ပွဲမှာထိခိုက်ဒဏ်ရာရရှိသူတွေကိုချင်းကာကွယ်တပ်ဖွဲ့မင်းတပ်စီးဦးစီးချုပ်ကလိုက်လံကြည့်ရှုအားပေးခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်။ဒါပြင်မင်းတပ်မျိုးပေါ်ရှိပြည်သူနေအများအားစစ်ကောင်စီကဖျက်ဆီးခဲ့တဲ့မှတ်တမ်းတပ်ပုံများကိုလည်းဖော်ပြခဲ့ပါလိမ့်ခင်ဗျာ။အခုဆက်လက်ပြီးတော့အမ်းမျိုးကထွက်ပြေးလာတဲ့စစ်ကောင်စီတပ်သားတွေထံကလက်နက်ခဲယံတွေသိမ်းဆည်းရရှိတယ်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်။ရခိုင်ပြည်အမ်းမျိုးနယ်ဘက်ကထွက်ပြေးလာတဲ့စစ်ကောင်စီတပ်သားတွေထံကလက်နက်ခဲယံတွေသိမ်းဆည်းရရှိခဲ့တယ်လို့ချင်းကာကွယ်ရေးတပ်အရှူ CDF အရှူကထုတ်ပြန်ထားပါတယ်။အမ်းမျိုးနယ်ကစစ်ကောင်စီရဲ့အနောက်ပိုင်းနဲ့စစ်ထနာချုပ်နဘခါကိုအာရခတပ်တော် AA ကတိုက်ခိုက်သိမ်းပိုက်ခဲ့တဲ့နောက်ပိုင်းမှာစစ်ကြောင်းပြတ်ထွက်ပြေးလွတ်မြောက်လာခဲ့တဲ့စစ်ကောင်စီတပ်ဖွဲ့တွေကိုအမ်ဗရန်လန်အနီးပြင်းဝစစ်ဆေးဂိတ်အနောက်မီတာ1500ခန့်မှာပိတ်ဆို့တားဆီးခဲ့တယ်လို့ဆိုပါတယ်အင်အား90ခန့်ပါတဲ့စစ်ကြောင်းနှစ်ကြောင်းကို CDF အရှူကပိတ်ဆို့တားဆီးခဲ့ရမှာအသာတကြီးလက်နက်ချအလင်းဝင်ခဲ့တဲ့စစ်ကောင်စီတပ်သားများရှိခဲ့ပြီးခြေဦးတရထွက်ပြေးသွားခဲ့ကြသူတွေလည်းရှိခဲ့တယ်လို့သိရပါတယ်ထွက်ပြေးလွတ်မြောက်သွားသူတွေကိုလိုက်လံရှာဖွေရှင်းလင်းခဲ့ရာ၃ရက်တွင်စစ်ကောင်စီတပ်သား18ဦးကိုထပ်မံဖမ်းဆီးရမိခဲ့ပြီးလက်နက်ခဲယံအများပြားနဲ့စစ်သုံးဆောင်များစွာကိုသိမ်းဆည်းရရှိခဲ့တယ်လို့ဖော်ပြထားပါတယ်ခင်ဗျာအခုတခါ6မှာ CRA တက်စကန်ကိုဝင်ရောက်စီးနင်းခဲ့တဲ့စစ်ကောင်စီစစ်ကြောင်းက6တန်းကျောင်းသားတူကိုဖမ်းဆီးသွားခဲ့တယ်ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးမှာဖြစ်ပါတယ်။မကွေးတိုင်း6မြို့နယ်ကုန်းကြီးပြူရွာကနေထွက်လာတဲ့စစ်ကြောင်းက CRA တက်စကန်ကိုဝင်ရောက်စီးနင်းခဲ့ပြီးအပြန်မှာ6တန်းကျောင်းသားတူကိုဖမ်းဆီးသွားခဲ့တယ်လို့6 Revolution Army ကထုတ်ပြန်ထားပါတယ်။ဒီဇင်ဘာလ29ရက်နေ့မနက်8နာရီခွဲကမှအင်ဟာတရားခန့်ရှိတဲ့အဲ့ဒီစစ်ကြောင်းဟာ CRA စကန်အနီးကိုရောက်ရှိလာပြီးတနအီကျော်ကြာအပြန်အလှန်ပစ်ခတ်မှုဖြစ်ပွားခဲ့တယ်လို့ဆိုပါတယ်။တိုက်ပွဲတွင်အင်အားမများတတာကြောင့်ဆုတ်ခွာပေးခဲ့ရမှာစစ်ကောင်စီစစ်ကြောင်းကကုန်းကြီးနေရဲတော်လမ်းပေါ်က CRA စစ်ဆေးရေးဂိတ်စကန်ကိုမိရှို့ဖျက်ဆီးခဲ့တယ်လို့ဆိုပါတယ်။အဲ့ဒီနောက်အဲ့ဒီစစ်ကြောင်းဟာအပြန်အလှန်မှာကံတက်ကုန်းရွာကနေအိမ်သုံးလုံးကိုမိရှို့ဖျက်ဆီးခဲ့ကအသက်14နှစ်အရွယ်ကိုရန်ကျောင်းသားမောင်မင်းခန့်ကိုဖမ်းဆီးခေါ်ဆောင်သွားခဲ့တယ်လို့သိရပါတယ်။ဒါပြင်စစ်ကောင်စီတပ်ရဲ့လက်နက်ကြီးရန်တန့်ပစ်ခတ်မှုတွေကြောင့်နေရွတော်ရွာကနေအိမ်နှလုံးထိခိုက်ပျက်စီးခဲ့ပါသေးတယ်ခင်ဗျာ။အခုဆက်လက်ပြီးတော့တောင်တာမြို့တပြေပြင်းရွာနောက်ဘက်ကိုစစ်ကြောင်းထုတ်လာတဲ့စစ်ကြောင်းနဲ့တိုက်ပွဲဖြစ်ပွားခဲ့ရမှာစစ်သား2ဦးသေဆုံးပြီး PDF 2ဦးကြာဆုံးခဲ့တယ်ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးမှာဖြစ်ပါတယ်။ဒီဇင်ဘာလ29ရက်နေ့မှာတောင်တာမြို့နယ်တပြေပြင်းရွာနောက်ဘက်ကိုစစ်ကြောင်းထိုးဝင်ရောက်လာခဲ့တဲ့စက္ကစအင်အား80ဦးခန့်နဲ့မြင်းစံခရိုင်အမှတ်3တပ်ရင်းတို့ထိတ်တိုက်တိုက်ပွဲဖြစ်ပွားခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်။စစ်ကောင်စီဘက်မှ MI-35 ဟယ်လီကော်ပတာနဲ့ပစ်ကူပေးခဲ့ပြီးတိုက်ပွဲပြီးမှစစ်ကောင်စီဘက်က2ဦးသေဆုံးပြီး10ဦးထိခိုက်ဒဏ်ရာရရှိသွားခဲ့ကဂျီ3ဂျီပေါင်း2ပေါင်လက်ပြုံ3လုံးဂျီအတောင့်80 40မမဘုံသီး1လုံးသိမ်းဆည်းရရှိခဲ့တယ်လို့ဖော်ပြထားပါတယ်။တိုက်ပွဲတွင် PDF ရဲဘော်2ဦးကြာဆုံးခဲ့ပြီးမြင့်မြတ်စွာအသက်ပေးလူသွားတဲ့အာဇာနည်ရဲဘော်ဇင်မစ်ထိုက်ခေါ်ထိုက်ကြီးအားအလေးအနီးပြုပါကြောင်းထုတ်ပြန်ထားပါတယ်ခင်ဗျာ။ အခုတခါပူပားတောင်မကြီးပေါ်ကဆက်သွေးစခန်းကိုတိုက်ခတ်ခဲ့ရမှာစစ်ကောင်စီတပ်သား2ဦးကိုဖမ်းဆီးရမိတယ်ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးမှာဖြစ်ပါတယ်မန္တလေးတိုင်းဒေသကြီးညောင်ဦးခရိုင်ကျောက်ပရောင်းမြို့နယ်ပူပားတောင်မကြီးပေါ်ရှိစစ်ကောင်စီရဲ့ဆက်သွေးစခန်းကိုဝင်ရောက်စီးနှင်းတိုက်ခတ်ခဲ့တယ်လို့ပူပား Production and Gorilla Folks PPGF ကထုတ်ပြန်ထားပါတယ်ဒီဇင်ဘာလ28ရက်နေ့ည6နာရီချိန်မှာပူပားတောင်မကြီးပေါ်ရှိဆက်သွေးစခန်းမှာတာဝန်ကျနေတဲ့စစ်ကောင်စီတပ်သား3ဦးကိုဝင်ရောက်စီးနှင်းခဲ့ရပါအရာခံဘုအဆင့်ရှိသူအပါအဝင်2ဦးကိုအရှင်ဖမ်းဆီးရမိခဲ့တယ်လို့ဆိုပါတယ်ကျန်တဦးကတော့ပြည်သူတွေကြားထဲဝင်ရောက်ထွက်ပြေးသွားခဲ့တာကြောင့်ပြစ်ခတ်ဖမ်းဆီးခဲ့ပါကပြည်သူတွေထိခိုက်မှာဆိုးတာကြောင့်ငဲညာပေးခဲ့ရတယ်လို့ဖော်ပြထားပါတယ်အဲ့ဒီဝင်ရောက်စီးနှင်းမှုကိုပူပား Production and Gorilla Force PPGF နဲ့မြင်းကျန် Black Tiger NPT တို့ကပူးပေါင်းဆောင်ရွက်ခဲ့တာဖြစ်ပါတယ်စစ်စင်အတွင်းမှာ MA11 တနက်တလက် UZ တနက်တလက်နဲ့ခရဲတချို့ကိုတင်းစီရရှိခဲ့ပြီးဖမ်းဆီးလာခဲ့တဲ့စစ်သားနှုတ်ကိုစစ်တုံးမဲဥပဒေနဲ့ညီခေါ်ဆောင်လာခဲ့ပေမဲ့ခုခံထွက်ပြေးခဲ့တာကြောင့်မဖြစ်မနေပြစ်ခတ်ရှင်းလင်းခဲ့ရတယ်လို့ဖော်ပြထားပါတယ်ပြည်သူတွေအနေနဲ့အပျော်ပါပွဲလမ်းသဘင်တွေကိုစစ်ကောင်စီတပ်သားတွေနဲ့နှီးစရံများမှမပြုတ်လို့ဖို့အထူးမြတ်တာရက်ခံထားပြီးပုတ်ပေါင်း Gorilla Force တပ်ဖွဲ့ကပြုတ်လုံနေတဲ့အောင်လန်လွင့်မြီသကဝမြေစီထီလက်မှတ်ကမ်ပိန်းမှာလည်းပါဝင်ကူညီပေးကြဖို့ကိုလည်းမြစ်တာရက်ခံထားပါတယ်ခင်ဗျာအခုဆက်လက်ပြီးကလဲလွေထုခရိုင်အတွင်းစစ်ကောင်စီရဲ့အကြမ်းဖက်လူရဲတွေကြောင့်ကလေးငယ်2ဦးပါဝင်3ဦးသေဆုံးပြီး11ဦးဒဏ်ရာရတယ်ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးမှာဖြစ်ပါတယ်ကရင်အမျိုးသားစီယုံကော်တူလီအုပ်ချုပ်နယ်မြေကလဲလွေထုခရိုင်မူးမြို့နယ်နဲ့လဲတော်မြို့နယ်အတွင်းစစ်ကောင်စီရဲ့လက်နက်ကြီး drone များနဲ့ပစ်ကတ်ခြင်းမြင်းမြုံမိုင်းများထောင်ထားခြင်းတို့ကြောင့်ကလေးငယ်2ဦးပါဝင်ပြည်သူ3ဦးသေဆုံးက11ဦးဒဏ်ရာရှိခဲ့တယ်လို့ KNU ကထုတ်ပြန်ထားပါတယ်ဒီဇင်ဘာလ27ရက်နေ့မနက်8နာရီကမှတေကေလူကြီးရွာကအသက်33နှစ်နဲ့44နှစ်အရွယ်အမျိုးသားနှုတ်ဟာစစ်ကောင်စီတပ်ကထောင်ထားတဲ့မြေမြုံမိုင်းနေမိခဲ့တာကြောင့်ထိခိုက်ဒဏ်ရာရှိခဲ့ပါတယ်။ဒီဇင်ဘာလ22ရက်နေ့ည6:55မိနစ်ကမှ20ကုန်းကြီးရွာကိုစစ်ကောင်စီတပ်ကလက်နက်ကြီးနှလုံးပစ်ခတ်ခဲ့ရမှာကြီးရွာတွင်ကြားရောက်ပေါက်ကွဲခဲ့ပြီးအသက်45နှစ်အရွယ်အမျိုးသမီးတူထိခိုက်ဒဏ်ရာရှိခဲ့ပါတယ်။ဒီဇင်ဘာလ23ရက်နေ့ညနေ4:45မိနစ်ချိန်မှာလဲခမရ430ကိုတိုင်ရင်ကခင်ကြီးကြီးရွာတွင်ကို drone နဲ့ဘုံတလုံးကျဲချခဲ့တယ်လို့ညနေ4:49မိနစ်မှာအင်းအောင်ကြေးရွာတွင်ကို drone နဲ့ပုံသီးနှလုံးထပ်မံကျဲချခဲ့ရမှာအသက်35နှစ်အရွယ်မျိုးသမီးတူထိခိုက်ဒဏ်ရာရှိခဲ့ပါတယ်ဒီဇင်ဘာလ22ရက်နေ့မနက်3နာရီခွဲအချိန်မှာစစ်ကောင်စီတပ်ကလဲတော်မြို့နယ်ဖျားစည်းကုံကြေးရွာတွင်ကိုတိုက်ပွဲဖြစ်ပွားခဲ့ပြီးအသက်45နှစ်အရွယ်ရှိမျိုးသမီးတူကြီးထိမှန်သေဆုံးကစစ်ကောင်စီတပ်ကနေမြေရှင်းလင်းချိန်မှာရွာသားတူကိုဖမ်းဆီးသွားခဲ့ပြီးတဲ့နောက်ပြန်လွတ်ပေးခဲ့တယ်လို့သိရပါတယ်တပြင်းမနက်9နာရီကမှစစ်ကောင်စီတပ်ကခိုးလိုကြေးရွာတွင်စစ်ကြောင်းထိုးချိန်မှာထောင်ထားခဲ့တဲ့မြေမြိုမိုင်းနေမိတာကြောင့်ရွာသားနှစ်ဦးထိခိုက်ဒဏ်ရာရရှိခဲ့ပါသေးတယ်။ဒီဇင်ဘာလ22ရက်နေ့နေ့လယ်တနင်္လာ14မိနစ်ခန့်မှာလဲကြောက်တကားကစစ်ကောင်စီတပ်ကခိုးလိုကြေးရွာကို drone နဲ့ပုံသီးနှလုံးကျဲချခဲ့ရမှာရွာသား3ဦးထိခိုက်ဒဏ်ရာရရှိခဲ့ပြီးညနေ2:15မိနစ်မှာလဲပုံသီးတစ်လုံးတမင်ကုန်းရွာတွင်ကိုထပ်မံကျဲချခဲ့ရမှာရွာသား2ဦးဒဏ်ရာရရှိခဲ့ပါတယ်။ဒါပြင်ဒီဇင်ဘာလ25ရက်နေ့ညနေ6နာရီချိန်မှာနတ်တန်ကွင်းကစစ်ကောင်စီတပ်တွေက120မမ3လုံးပစ်ခတ်ခဲ့ပြီးညနေ6နာရီကမှ120မမတလုံးဖြတ်မှတ်ပစ်ခတ်ခဲ့ရမှာတောကြောင်ပေါက်ကြေးရွာနေအသက်12နှစ်နဲ့9နှစ်အရွယ်မောင်နှမ2ဦးထိမှန်သေဆုံးခဲ့ပြီးအသက်30အရွယ်မျိုးသမီး2ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဖော်ပြထားပါတယ်ခင်ဗျာအခုဆက်လက်ပြီးပေါက်တော့မှာစစ်ကောင်စီရဲ့လက်နက်ကြီးကြောင့်အရသာပြည်သူတို့သေဆုံးခဲ့တယ်ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးသွားမှာဖြစ်ပါတယ်ရခိုင်ပြည်ပေါက်တော့မြို့နယ်မှာစစ်တွေမျိုးအခြေစိုက်စစ်ကောင်စီတပ်ကနေပစ်ခတ်ခဲ့တဲ့လက်နက်ကြီးကြောင့်အရသာပြည်သူတို့သေဆုံးခဲ့တယ်လို့ရခိုင်ဒေသအခြေစိုက်APM ကဖော်ပြထားပါတယ်ဒီဇင်ဘာလ29ရက်ည8နာရီခွဲချိန်မှာစစ်တွေမျိုးအမှတ်344အမြောက်တပ်နဲ့ပွိုင်ကန္နာလန်ကနေပေါတော့ဘက်ကိုလက်နက်ကြီးများနဲ့အဆက်မပြတ်ပစ်ခတ်ခဲ့တာလို့ဆိုပါတယ်ပစ်ခတ်မှုတွင်ပေါတော့မျိုးနဲ့တောင်ကျူရွာတဲကိုကြားရောက်ပေါက်ကွဲခဲ့ပြီးအပြစ်မဲ့ပြည်သူအမျိုးသမီးတဦးလက်နက်ကြီးထိမှန်တေဆုံးခဲ့ရပါတယ်တေဆုံးခဲ့ရသူဟာတောင်ကျူရွာကအသက်52နှစ်အရွယ်ရှိတဲ့ဒေါ်မြသိန်းဝေဆိုသူဖြစ်ပြီးဘယ်ဘက်ရင်ုံကိုကြီးစားဖောက်ဝင်တံရနဲ့တေဆုံးခဲ့ရတာလို့သိရပါတယ်စစ်ကောင်စီတပ်ကပြစ်ခတ်ခဲ့တဲ့လက်နက်ကြီးကြီးတွေဟာငပြီကျွန်းအဝကဲရွာဘက်မှာ9လုံးတောင်ချူကျော်ဘက်ကို1လုံးငပြီကျွန်းအလဲရွာနဲ့သရတော်ရွာချားမှာ6လုံးကြားရောက်ပေါက်ကွဲခဲ့တယ်လို့ဖော်ပြထားပါလိမ့်ခင်ဗျာအခုတခါမုံရွာမြို့နယ်အတွင်းလူသက်ဓမြတိုက်မှုကျွလွန်ခဲ့သူတွေကိုဖော်ထုတ်ဖမ်းဆီးရမိတယ်ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးသွားမှာဖြစ်ပါတယ်စကိုင်းတိုင်းမုံရွာမြို့နယ်အတွင်းလူသက်ဓမြတိုက်မှုကျွလွန်ခဲ့သူတွေကိုဖော်ထုတ်ဖမ်းဆီးနိုင်ခဲ့ကြောင်းမုံရွာပလပကသတင်းထုတ်ပြန်ထားပါတယ်ပြီးခဲ့တဲ့ဒီဇင်ဘာလ26ရက်နေ့မနက်9နာရီခန့်အချိန်မှာမုံရွာမြို့နယ်တန်လာအမှတ်4ရပ်ကွက်မိုးကောင်းလန်းတွင်မှဖြစ်ပွားခဲ့တဲ့ဓမြတိုက်လူသက်မှုဖြစ်စဉ်နဲ့ပတ်သက်ပြီးကျွလွန်ခဲ့တဲ့တရားခဏ်တွေကိုဖမ်းဆီးရမိခဲ့တယ်လို့ဆိုပါတယ်အဲ့ဒီအမှုကျွလွန်ခဲ့တဲ့တရားခဏ်တွေကိုမုံရွာမြို့နယ်ပလပတာဝန်ခံကဦးဆောင်ပြီးမုံရွာမြို့နယ်ပကဖတိုင်းရစ်တရဲဘော်တွေက12နှစ်အတွင်းထုတ်ဖော်ဖမ်းဆီးနိုင်ခဲ့တာလို့ဆိုပါတယ်ကျွလွန်ခဲ့ကြသူတွေဟာ အသက်18နှစ်ကနေ22နှစ်အရွယ်ရှိတဲ့လူငယ်အမျိုးသား4ဦးနဲ့အမျိုးသမီး2ဦးဖြစ်ကြတယ်လို့ဖော်ပြထားပါတယ်တရားခံတွေကိုချုပ်ရဲ့ယမန်ယူကစတင်စစ်ဆေးမှုတွေပြုလုပ်နေကထွက်ဆိုချက်များထပ်မံပေါ်ပေါက်လာပါကဖော်ပြပေးတော့မယ်လို့အသိပေးထားပါတယ်ခင်ဗျာအခုဆက်လက်ပြီးတော့ဆလင်းပတ်ကဖက45ရက်ကြာအထူးတိုက်ခိုက်ရေးတနန်းကျင်းပပြုလုပ်ခဲ့တဲ့တဲ့င်းကိုလည်းတင်ဆက်ပေးမှာဖြစ်ပါတယ်မကွေးတိုင်းဆလင်းမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့ပတ်ကဖဆလင်းကစုံမှုနယ်မြေတွင်45ရက်ကြာအထူးတိုက်ခိုက်ရေးတနန်းကိုအောင်မြင်စွာကျင်းပပြုလုပ်ခဲ့တယ်လို့တဲ့င်းထုတ်ပြန်ထားပါတယ်အဲ့ဒီအထူးတိုက်ခိုက်ရေးတနန်းစင်းပွဲကိုဆလင်းမြို့နယ်ပတ်ကဖတာဝန်ခံနဲ့တကွတာဝန်ခံများတာဝန်ရှိသူအသီးသီးကတက်ရောက်ခဲ့ကြပြီးတနန်းစင်းရဲဘော်တွေကိုအားပေးခဲ့တယ်လို့ဆိုပါတယ်ဆလင်းပတ်ကဖစုံမှုနယ်မြေတွင်အခက်အခဲတွေများစွာနဲ့စစ်တနန်းသင်ယူတက်မြောက်ခဲ့တဲ့ရဲဘော်တွေအားအထူးလေးစားဂုဏ်ယူကြောင်းနဲ့ရည်ရွယ်ချက်ကောင်းများစွာနဲ့စုဖွဲ့ထားတဲ့အင်အားစုတစ်ရက်မှစစ်ရေးနိုင်ငံရေးပြည်ဝတဲ့တပ်ဖွဲ့တပ်စုတစ်ခုအနေနဲ့ပြည်ဝအောင်ကြိုးစားမှုအပေါ်တိမှတ်ပြုကြောင်းပြည်သူ့စစ်မဟာဗျူဟာကိုကောင်းစွာနားလည်ပြီးကောင်းစွာကျင့်သုံးရန်အထူးသတိပေးမှာကြားခဲ့တယ်လို့သိရပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့စစ်ရေးသတင်းတွေကို Radio NUG သတင်းတောက်မင်းစစ်သွေးနဲ့ခါရှဲတို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
ရေဒီယို NUG ရဲ့မနက်ခင်းအစီအစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်အခုဆက်လက်ပြီးပြည်တွင်းသတင်းတွေကိုတော့ပူပိုကဖတ်ကြားတင်ပြပေးတော့မှာဖြစ်ပါတယ်ရှင
်မင်္ဂလာပါရှင်ခုချိန်ကစပြီး2024ခုနှစ်ဒီဇင်ဘာလ29ရက်နေ့ရေဒီယို NUG ရဲ့နနက်ခင်းပြည်တွင်းသတင်းများစတင်တင်ဆက်ပေးပါမယ်ရှင်ကျွန်မကတော့ပူပိုပါပထမဦးစွာပြည်တော်စုလွှတ်တော်ကိုစားပြုကော်မတီ၏ရေးရကော်မတီ၄ရက်နှင့်အမျိုးသားညီညွတ်ရေးအစိုးရနိုင်ငံသားရေးဝန်ကြီးဌာနပညာရေးဝန်ကြီးဌာနကျန်းမာရေးဝန်ကြီးဌာနတို့တွဲဆုံဆွေးနွေးတဲ့သတင်းကိုတင်ဆက်ပေးပါမယ်။ဒီဇင်ဘာလ26ရက်နေ့နေ့လယ်တနားခွဲအချိန်မှာပြည်တော်စုလွှတ်တော်ကိုစားပြုကော်မတီအမျိုးသမီးလူငယ်နှင့်ကလေးသူငယ်ရေးရကော်မတီပြည်သူ့ရေးရကော်မတီလုံခြုံရေးနှင့်ကာကွယ်ရေးဆိုင်ရာကော်မတီနှင့်ပညာရေးကော်မတီတို့မှအဖွဲ့ဝင်များသည့်နေဦးတော်လှန်ရေးအတွင်းကိုရင်းကဆွလွတ်ခဲ့ရတဲ့ရဲဘော်များနှင့်စစ်ရှောင်လူငယ်များပညာဆက်လက်တင်ကြားနိုင်ရေးကျန်းမာရေးနှင့်အသက်မွေးဝမ်းကြောင်းပညာရပ်များတင်ကြားနိုင်ရေးနှင့်ဆက်လင်းရေးအမျိုးသားညီညွတ်ရေးအစိုးရနိုင်ငံသားရေးဝန်ကြီးဌာနပညာရေးဝန်ကြီးဌာနနှင့်ကျန်းမာရေးဝန်ကြီးဌာနတို့မှတာဝန်ရှိသူများနှင့်ဗီဒီယိုကွန်ဖရင့်မှတဆင့်တွေ့ဆုံဆွေးနွေးခဲ့ကြောင်းသတင်းထုတ်ပြန်ထားပါသည်အစည်းအဝေးတွင်ကော်မတီ၄ရက်မှကော်မတီအဖွဲ့ဝင်များအနေဖြင့်ကိုအင်ကာဆွလွတ်ခဲ့ရတဲ့ရဲဘော်များနှင့်စစ်ရှောင်လူငယ်များ၏ပညာဆက်လက်တင်ကြားနိုင်ရေးနိုင်ငံသားပညာတော်သင်ဆေးလွှတ်နိုင်ရေးမြို့နယ်များတွင်ဘုတ်အဖွဲ့ကျောင်းများအပြင် CBO CSO ကျောင်းများပုဂ္ဂလိကသင်ယူမှုများဖြင့်ဖက်ဒရယ်ပညာရေးကိုဖော်ဆောင်ရာတွင်ပုံမှန်အစီအပြေစီရင်မှုအရများချမှတ်ဆောင်ရွက်နိုင်ရေးလက်မှုပညာရပ်များစက်မှုပညာရပ်များစီးပွားရေးစွမ်းရည်ဖွံ့ဖြိုးရေးဆိုင်ရာပညာရပ်များတည်င်းအချက်လက်နှင့်ဤပညာဆိုင်ရာပညာရပ်များဆက်သွယ်ရေးဤပညာရပ်များတင်ကြားပေးနိုင်ရေးကျန်းမာရေးစိတ်ပိုင်းဆိုင်ရာကူစားမှုများဆောင်ရွက်ပေးနိုင်ရေးနှင့်ဆက်လင်းရေးမေးမြန်းဆွေးနွေးခဲ့တယ်လို့ဖော်ပြထားပါတယ်ထို့နောက်သက်ဆိုင်ရာကဏ္ဍအလိုက်ဝန်ကြီးဌာနများမှတာဝန်ရှိသူများကရှင်းလင်းဆွေးနွေးရာတွင်ပညာရေးကဏ္ဍတွင်နေဦးတော်လှန်ရေးအတွင်ပညာသင်ယူခွင့်ဆုံးရှုံးနေသော CDM ကျောင်းသားများနှင့်တော်လှန်ရေးသမားများအတွက်ရှေ့ဆက်ပညာသင်ယူနိုင်ရေးအစီအစဉ်များဆောင်ရွက်ထားရှိမှုများအခြေခံပညာပီးမြောက်ကြောင်းစစ်ဆေးအကဲဖြတ်ခြင်း Business Education Completion Assessment BECA စာမွေးပွဲများစီစဉ်ဆောင်ရွက်နေမှုများကာကွယ်ရေးဝန်ကြီးဌာနရှိတရင်တပ်ဖွဲ့များမှရဲဘော်များအနေဖြင့်အစီအမြင့်ပညာသင်ကြားနိုင်ရေးအတွက်ပူးပေါင်းဆောင်ရွက်ထားရှိမှုများစေဝါတက္ကသိုလ်စေတက္ကသိုလ်များအားဖွင့်လှစ်ထားရှိမှုနှင့်တက်ရောက်နေမှုအခြေအနေများသက်မွေးပညာကဏ္ဍအားမြင့်တင်ဆောင်ရွက်နေမှုများနိုင်ငံတကာနှင့်ချိတ်ဆက်လျက်အွန်လိုင်းပညာရေးများတက်ရောက်နိုင်ရန်ဆောင်ရွက်ထားမှုများဂျာကာလာဖက်ဒရယ်ပညာရေးကောင်စီ Interim Federal Education Council IFEC အနေဖြင့်အကောင့်ထဲပေါ်လုံဆောင်နေမှုများနှင့်ကျန်းမာရေးကဏ္ဍတွင်စည်းရုံပေါင်း80ကျော်ဖွင့်နိုင်မှုစိတ်ကျန်းမာရေးဆိုင်ရာပြန်လည်ကူဆောင်မှုအတွက်အရေးပေါ်ဆောင်ရွက်ရန်ကျန်းမာရေးမူဝါဒများရေးဆွဲနေမှုများကိုယ်အင်ကာဆွန့်လွတ်ခဲ့ရတဲ့မတန်ဆွမ်းရဲဘော်များအတွက်ခြေတူးလက်တူဌာနစတက်ခုအားဖွင့်လှစ်ထားရှိပြီး၎င်းတို့၏ဘဝများပုံမို့တိုးတက်စီစဉ်ဆောင်ရွက်နေမှုများအားပြန်လည်ရှင်းလင်းဖြေကြားခဲ့တယ်လို့သိရပါဗျ။ကော်မတီအဖွဲ့ဝင်များအနေဖြင့်လည်းလွှတ်တော်ကဏ္ဍတွင်မူဝါဒများထွက်ပေါ်လာရေးအတွက်အမျိုးသားညီညွတ်ရေးအစိုးရသက်ဆိုင်ရာဝန်ကြီးဌာနများနှင့်ချိတ်ဆက်ညှိနှိုင်းလျက်ပူးပေါင်းဆောင်ရွက်မှုများဆက်လက်ပြုလုပ်သွားရန်ဆွေးနွေးခဲ့ကြပြီးအစည်းအဝေးအားညနေ၄နာရီအချိန်တွင်ရုပ်သိမ်းခဲ့ပါသည်။အစည်းအဝေးသို့ပြည်တော်စုလွှတ်တော်ကိုစားပြုကော်မတီအတွင်းမှုအဖွဲ့ဝင်ဒေါ်ဖြူဖြူသည်ရေးရကော်မတီလျက်မှအတွင်းမှုများနှင့်အဖွဲ့ဝင်များအမျိုးသားညီညွတ်ရေးအစိုးရနိုင်ငံသားရေးဝန်ကြီးဌာနပြည်တော်စုဝန်ကြီးဒေါ်စင်မအောင်ပညာရေးဝန်ကြီးဌာနနှင့်ကျန်းမာရေးဝန်ကြီးဌာနပြည်တော်စုဝန်ကြီးဒေါက်တာစောဝေစုဒုတိယဝန်ကြီးဂျာထွဲပန်နှင့်တာဝန်ရှိသူများတက်ရောက်ခဲ့ကြောင်းထုတ်ပြန်ထားပါတယ်ရှင် ဆက်လက်ပြီးတော့2024ခုနှစ်တွင်ပြည်သူ့ကျေးရွာကော်မတီနှင့် AAPP တို့ပူးပေါင်း၍ Mental Health ဆိုင်ရာသင်တန်း၈ကြိမ်စီစဉ်ဆောင်ရွက်နိုင်ခဲ့ကသင်တန်းသားဥယျာဉ်140ကျော်တက်ရောက်ခဲ့တဲ့တဲ့ရင်ကိုတင်ဆက်ပေးပါမယ်။ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီပြည်သူ့ကျေးရွာကော်မတီသည်နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်း Assistant Association for Political Prisoner AAPP နှင့်အတူထိဆက်ပူးပေါင်း၍ CDM ဝန်ထမ်းများအတွက်Mental Health ဆိုင်ရာသင်တန်းများအားဗီဒီယိုကွန်ဖရင့်မှတစ်ဆင့်ပို့ချဆွေးနွေးလျက်ရှိကြောင်းသတင်းထုတ်ပြန်ထားပါတယ်။ Mental Health ဆိုင်ရာသင်တန်းများအား2024ခုနှစ်ဩဂတ်လမှဒီဇင်ဘာလအတွင်း၈ကြိမ်စီစဉ်ဆောင်ရွက်ခဲ့ကကယားကရင်နီ၊ကရင်ချင်း၊တနင်္သာရီ၊ပဲခူး၊မကွေး၊မန္တလေး၊မွန်၊ရခိုင်အေရဝတီစသည့်တိုင်းဒေသကြီးနှင့်ပြည်내၁၀ခုအတွက်ရည်ရွယ်ပြုလုပ်နိုင်ခဲ့ပြီးသင်တန်းကာလ၃ရက်ဖြင့်နနက်၉နာရီမှနေ့လယ်၁၂နာရီထိ၃နာရီကြာပို့ချဆွေးနွေးခဲ့တယ်လို့ဖော်ပြထားပါတယ်။အလားတူသင်တန်းများအားတိုင်းဒေသကြီးနှင့်ပြည်내အားလုံးမှ CDM ဝန်ထမ်းများရဲဘော်များနှင့်လွှတ်တော်ကိုယ်စားလှယ်များစိတ်ပိုင်းဆိုင်ရာစမ်းစစ်မှုများကိုလေ့လာသိရှိစေရန်နှင့်တော်လှန်ရေးကာလအတွင်းစိတ်ဓာတ်ခွန်အားတိုးပွားစေရန်ရည်ရွယ်လျက်လက်ဆင့်ဖွင့်လှစ်ပို့ချခဲ့ပြီးသင်တန်းအပတ်စဉ်တိုင်းနှင့်သက်ဆိုင်ရာတိုင်းဒေသကြီးနှင့်ပြည်내အသီးသီးမှ CDM 30ဦးခန့်တက်ရောက်လေ့လာခဲ့ကြတယ်လို့သိရပါဗျ။သင်တန်းတွင်သင်တန်းနည်းပြကစိတ်ကြမ်းမာရေးပြဿနာအဆင့်များ stress management နဲ့ self care ခေါင်းစဉ်များဖြင့်သင်ကြားပို့ချခဲ့ပြီးသင်တန်းကာလအတွင်းစိတ်ကြမ်းမာရေးနဲ့စိတ်ကြမ်းမာအောင်နေထိုင်ရေးများစိတ်ကြမ်းမာရေးအစွဲများကိုဖယ်ခွာခြင်းစိတ်ပင်ပန်းဖိစီးမှုဖြစ်စေတဲ့အကြောင်းရင်းများအခြေအနေများလက္ခဏာများတုံ့ပြန်ပုံများနှင့်ကံတွယ်ဖြစ်ရှင်းနည်းများကိုလက်တွေ့သုံးသပ်လေ့ကျင့်ခဲ့ကြပြီးမိမိကိုယ်ကိုဂရုစိုက်ခြင်းနည်းလမ်းများအားစစ်တမ်းများစမ်းစစ်ချက်များဖြင့်လည်းသင်တန်းသားများနဲ့အတူတူကလှုပ်ဆောင်ခဲ့ကြပါသည်။ပြည်သူ့ရေးရကော်မတီအနေဖြင့်ပြည်သူလူထုနှင့်အတူနေဦးတော်လှန်ရေးခရီးလက်အားလက်တွဲညီစွာရှောက်လန်းလျက်ရှိသည့်နှင့်အညီယခုကဲ့သို့စိတ်တက်ခွန်အားပေးမျှဝေဆွေးနွေးပွဲများစိတ်ကျန်းမာရေးသင်တန်းများအားဆက်လက်စီစဉ်ဆောင်ရွက်သွားမှာဖြစ်ပြီးစိတ်ကျန်းမာရေးဆိုင်ရာအသိပညာများကို AAPP Facebook Page တွင်လည်းတွားရောက်လေ့လာနိုင်ကြောင်းသိပေးထားပါတယ်ရှင်။အခုဆက်လက်ပြီးတော့တအောင်းပလောင်အမျိုးသားပါတီမှဆက်အနာရှင်စနစ်ထုံငင်းရေးနဲ့ Federal Democracy နိုင်ငံတော်တည်ဆောက်ရေးတွင်ပြည်သူနှင့်အတူရပ်တည်ပါဝင်ဆောင်ရွက်သွားမှာဖြစ်ပြီးစစ်ကောင်စီအတူရောင်ရွေးကောက်ပွဲကိုကန့်ကွက်ကြောင်းထုတ်ပြန်တဲ့သတင်းကိုတင်ဆက်ပေးကြပါမယ်။တအောင်းပလောင်အမျိုးသားပါတီအနေဖြင့်တိုင်းသာတော်လှန်ရေးအင်အားစုများနှင့်ပြည်သူလူထုမှဦးဆောင်သည့်နေဦးတော်လှန်ရေး၏အနိမပန်းနိုင်ဖြစ်သည့်ဆက်အနာရှင်စနစ်အပါအဝင်အနာရှင်စနစ်ဟူသည်များချုပ်ငင်းရေးနှင့် Federal Democracy နိုင်ငံတော်တည်ဆောက်ရေးတို့အတွက်ပြည်သူတရက်လုံးနှင့်အတူရပ်တည်ပြီးပါဝင်ဆောင်ရွက်သွားမှာဖြစ်သောတတိယအကြိမ်တောင်းပလောင်အမျိုးသားညီလာခံတွင်သဘောထားထုတ်ပြန်ခဲ့ပါသည်။ဒီဇင်ဘာလ24ရက်နေ့နှင့်25ရက်နေ့နှစ်ရက်ကြာတတိယအကြိမ်တောင်းပလောင်အမျိုးသားပါတီညီလာခံကိုတောင်းပြည်တနေရာတွင်အောင်မြင်စွာကျင်းပနိုင်ခဲ့ပြီးပါတီဗဟုကော်မတီဝင်များအရက်ဖက်အဖွဲ့အစည်းတို့မှကိုယ်စားလှယ်များနှင့်လေ့လာသူများစုစုပေါင်း93ဦးတက်ရောက်ခဲ့ကြတယ်လို့ဖော်ပြထားပါတယ်။တတိယအကြိမ်တောင်းပလောင်အမျိုးသားပါတီညီလာခံမှပါတီစတုတ္တသက်တမ်းတွင်ဆက်လက်တာဝန်ထမ်းဆောင်မဲ့ဗဟုကော်မတီဝင်38ဦး၊ဗဟုအလုံးမှုဆောင်ကော်မတီဝင်21ဦးနှင့်ဗဟုဥက္ကဋ္ဌအဖွဲ့အထွေထွေအတွင်းမှုအဖွဲ့တို့ကိုလှုပ်ဝက်ဆန္ဒမဲပေးစနစ်ဖြင့်ရွေးချယ်တင်မြှောက်နိုင်ခဲ့တဲ့အပြင်အတည်ပြုချက်5ချက်၊မှတ်တမ်းတင်ခြင်း17ချက်နှင့်ရှေ့လုပ်ငန်းစဉ်8ချက်ချမှတ်နိုင်ခဲ့တဲ့တို့ရပါတယ်။ညီလာခံတွင်အာနာသိန်းအကြံဖက်စစ်ကောင်စီမှဦးဆောင်ကျင်းပသည့်အတူရောင်ရွေးကောက်ပွဲကိုကန့်ကွက်ခဲ့ပြီးအယက်သားပြည်သူလူထုပေါ်တိုက်လေရင်များဖြင့်ပုံကျဲခြင်းလက်နက်ကြီးများဖြင့်ပစ်မှတ်ထားတိုက်ခိုက်ခြင်းတို့ကြောင့်ပြည်သူလူထုမှနေရာစွန့်ခွာပြီးအတိဒုက္ခရောက်နေခြင်းတို့အပေါ်စာနာထောက်ထားတယ်လို့သဘောထားထုတ်ပြန်ခဲ့ပါတယ်။နေဦးတော်လှန်ရေး1029စစ်စင်ရေးနှင့်အခြားတိုင်းသားတော်လှန်ရေးအင်အားစုတို့မှစစ်အာဏာရှင်စနစ်အမြင့်ပြတ်ချုပ်နှိမ်ရေးအတွက်ကျူးပန်းလှုပ်ဆောင်မှုများနှင့်အောင်မြင်မှုများရရှိခြင်းတို့အပေါ်ကျူဆိုကွန်ပျူတာကြောင့်တောင်းနိုင်ငံရေးအတိုင်းအမခံကော်မတီ TPCC မှဦးဆောင်အကောင့်ထဲပေါ်မီနိုင်ငံရေးလမ်းပြမြေပုံအစစ်စင်တိုင်းတွင်ပူးပေါင်းဆောင်ရွက်သွားမှာဖြစ်ကြောင်းထုတ်ပြန်ထားပါတယ်ရှင်။ဆလဘီအရခဒေတာတွင်ဘိန်းဆောင်ရွက်ပင်တွေကိုရခိုင်ပြည်သူအာဏာပိုင်အဖွဲ့ရှင်းလင်းဖြန့်စည်တဲ့တဲ့ရင်ကိုတင်ဆက်ပေးပါမယ်။အရခဒေတာနယ်မြေအချို့တွင်ပြည်သူအချို့နားလည်မှုလွဲမှာပြီးအ ਨੇ အချင်းစိုက်ပျိုးထားတဲ့အာဆီယံခေါ်ဘိန်းဆောင်ရွက်ပင်တွေကိုယခုရက်ပိုင်းတွင်ရခိုင်ပြည်သူအာဏာပိုင်အဖွဲ့ကဦးဆောင်ပြီး ULA AA တပ်ဖွဲ့ဝင်များအရခပြည်သူလုံခြုံရေးနှင့်တရားဥပဒေစိုးမိုးရေးဌာနကတပ်ဖွဲ့ဝင်များနှင့်အုပ်ချုပ်ရေးဌာနဆိုင်ရာတို့ပူးပေါင်းပြီးကွင်းစင်ရှင်းလင်းမိတိုက်ဖြက်စီဆောင်ရွက်လျက်ရှိကြောင်း APM မှဖော်ပြထားပါသည်။ဒါ့အပြင်ဘိန်းဆောင်ရွက်ပင်စိုက်ပျိုးထားသူများကိုနောက်ထပ်လုံးဝမစိုက်ဖို့အသိပညာပေးရှင်းလင်းပြောပြပြီးနောက်ထပ်စိုက်တာတွေ့ရှိပါကဥပဒေနဲ့အညီထိထိရရောက်ပြည့်ပြတ်တသားအရေးယူသွားမယ်လို့တတိပေးထားတယ်လို့သိရပါသည်။တိတ်ပံအခေါ်ဝမီထရီဂျီနာစပီစီယိုဆာအာဆီယံခေါ်ဘိန်းဆောင်ပင်ခေါ်ဘိန်းဆောင်ရွက်ပင်သည်စားတောက် ါကမူရစ်စေတဲ့အပင်တစ်မျိုးဖြစ်ပြီးအလွန်ကျွံတောက်သုံးမိပါကကျန်းမာရေးကိုဆိုးရွားစွာထိခိုက်စေကအသက်ပါဆုံးနိုင်ပါတယ်ရှင်အခုတခါတောင်တကုံတွင်စစ်မှုထမ်းစည်းမပါတဲ့ညီဖြစ်သူတင်းရှောင်နေလို့အကိုဖြစ်သူဖုန်းကြီးကိုလူဝဲလဲပြီးစစ်မှုထမ်းဖို့ခေါ်ဆောင်တဲ့တဲ့ရင်တင်ဆက်ပေးပါမယ်။တောင်တကုံမြို့နယ်54ရပ်ကွက်နွယ်နီလန်းကစစ်မှုထမ်းစည်းနေပါသူတယောက်ကိုရပ်ကွက်အုပ်ချုပ်ရေးမှူးနဲ့အပေါင်းပါတွေကစစ်မှုထမ်းဖို့လာခေါ်ချိန်မှာညီဖြစ်သူမရှိတာကြောင့်အကိုဖြစ်သူဖုန်းကြီးဝတ်နေသူကိုသင်္ကန်းထွက်ကလူဝဲလဲပြီးစစ်မှုထမ်းဖို့ခေါ်ဆောင်သွားတယ်လို့ဒေတာတဲ့ရင်များအရသိရပါတယ်။အကိုဖြစ်သူကဖုန်ကြီးဝင်နေတာတနှစ်လောက်ရှိပြီးစစ်မှုထမ်းပါတဲ့ညီမရှိလို့အင်ကိုခဏပြန်လာကြည့်တဲ့အချိန်မှာရက်ကွက်အုပ်ချုပ်ရေးမှူးနဲ့အပေါင်းပါတွေအရက်ဝတ်နဲ့ရဲတွေကဖမ်းဆီးသွားတာဖြစ်ပါတယ်ရှင်။အခုနောက်ဆုံးအနေနဲ့ရွာငံမြို့မင်းပလောင်ကြီးရွာကိုစကားဆမရွာလုံးကျွတ်မိရှုဖျက်ဆီးခဲ့တာကြောင့်အကူအညီများလိုအပ်နေတဲ့တဲ့ရင်ကိုတင်ဆက်ပေးပါမယ်။ရွာငံမြို့နယ်မင်းပလောင်ကြီးရွာကိုဒီဇင်ဘာလ22ရက်နေ့နဲ့23ရက်မှာစစ်ကောင်စီမှရွာလုံးကျွတ်မိရှုဖျက်ဆီးခဲ့ပြီးနောက်ကြီးရွာနေပြည်သူများစားနပ်ရိက္ခာပြတ်တောက်နေပြီးမိုးကဥက္ကဋ္ဌပကံများ၊ဆောင်များ၊ဆေးဝါးများအရေးပေါ်လိုအပ်လျက်ရှိကြောင်း DSNDA မှတဲ့ရင်ထုတ်ပြန်ထားပါတယ်။ဒနုပြည်နယ်မျိုးသားကာကွယ်ရေးတပ်တော်မှလက်ရှိတွင်တအိမ်ကိုဆန်ရှစ်ပြည်နှုံးဖြင့်ခွဲဝေပေးထားပြီးအခြားသောလိုအပ်ချက်များကိုလည်းစီမံဆောင်ရွက်ပေးလျက်ရှိတယ်လို့ဖော်ပြထားပါတယ်။မင်းပလောင်ရွာအပြလဲနေရာချထားရင်းနဲ့ပြန်လဲတိဆောက်ရေးတို့အတွက်အစွမ်းကုန်ကြိုးစားအထောက်သွားမှာဖြစ်ပြီးပြည်သူများအနေဖြင့်မင်းပလောင်ကြီးရွာကိုဝိုင်းဝန်းကူညီပေးကြဖို့မြစ်တာရက်ခံထားပါတယ်ရှင်။အခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတော်ခါရှေကပေးပို့ထားတာဖြစ်ပါတယ်ရှင်။
ဗီဒီယိုအန်ယူဂျီရဲ့မနက်ခင်းအစီအစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်။အခုဆက်လက်ပြီးတော်လန်ရေးကြပြမှာတော့မိုးတက်ညင်ဦးရေးသားထားတဲ့အမောင်ခစ်ထဲကရုပ်ရှင်လို့အမည်ရတဲ့ကြပြတပုတ်ကိုမေဦးမိုးကခန်းစားရုပ်ဖတ်ပြီးမှဖြစ်ပါတယ်ရှင်
။အမောင်ခစ်ထဲကရုပ်ရှင်ငါတို့တယုတ်ဆောင်နေရတဲ့တောကစက်တင်မှာသွေးဘလောက်ရဲတယ်လဲဆိုတာအဓိကသက်သေပဲ။လူအဲ့ရင်လမောင်းသွေးတွေဖောက်ထုတ်လိုက်သွေးစိမ့်ရှင်ရှင်ပန်းထွက်နေလေယုံကြည်ချက်ကပုံမှုခိုင်မင်းစောက်ပြတနာတွေတလေကြီးကအဖော်အပေါင်းနဲ့လာတယ်တမိုင်းခီမဆုံးမီငါတို့လောက်ရက်ကိုဖွင့်ချခွင့်မရှိဧည့်စင်းစစ်တဲ့အကြောင်းပြချက်နဲ့အစပြောက်သွားနိုင်တယ်ဆိုင်ကယ်စစ်ဖုန်းစစ်တဲ့ဆိုပြီးခွေးကိုက်ခံရနိုင်တယ်ခွေးတွေကိုကြောက်လို့နောက်တွန့်သွားရင်သွေးတွေရဲတာအလကားဖြစ်သွားမယ်ခွေးကြိုက်မှာစိုးလို့ငြိမ်စင်းသွားရင်ရှိတဲ့သွေးတွေဖောက်ချလိုက်မယ်တန့်ရှင်းနေစဲလိပ်ပြာဟာအမောင်ခစ်ထဲမှာလဲလှပနေမြဲတောက်ပစဲမိုးတက်ငြိမ်ဦး
ဗီဒီယိုအယူဂျီအမနခင်အစီအစဉ်နောက်ဆုံးအနေနဲ့တိုင်းရင်းသားဘာသာထုတ်လွှင့်မှုအစီအစဉ်မှာတော့ချိုးချင်းဘာသာစကားခွဲတစ်ခုဖြစ်တဲ့မွန်ဘာသာနဲ့သတင်းထုတ်လွှင့်မှုကိုနားဆင်ရမှာဖြစ်ပါတယ်။ဒီအစီအစဉ်ကိုတော့ဗီဒီယိုအယူဂျီနဲ့ချိုးချင်းဘာသာစကားထုတ်လွှင့်မှုအဖွဲ့တို့ကပူးပေါင်းထုတ်လွှင့်တာဖြစ်ပါတယ်ရှင်။
ဖိနာတူနမရိုင်နော် Happy Christmas la Happy New Year ကျဆကြအစုဘယပရင်တနီအတုံးကခခုဖရမ်ကူလမ်ကူလိပချီဒီဇင်ဘာလိခါကူလိကိုဟွမ်ထူရီမိငါဘဘအပကိနီအတုံးကထူရီလေကျူချင်ဘရဒါဟူအော်ပရေရှင်းမီပီနာကမင်တမန်ရောအမရာနာကုံအမင်ထွန်းဘက်ကရီမကူခိုဘက်ကရီယာဟောက်ချောင်ရီဗန်ဘနာအော့ပကီဂျီယာအမင်တမ်ခါလောနာကမောဂျူတီယာအင်္ဂရိစီယကုတုံကရာဘာယာမင်တမန်ရောယုခုချောင်ရီကာမီလိုအန်ဘာဂျောင်မာဂျီယာစီတီဖ်မင်တနိုအပရင်လောင်ထူကီမင်ငါဘာအော့ပကီနီဂျူတီယာကမ်လေမန်ရောယုချင်ဘရဒါဟူအော်ပရေရှင်းလန်နာအော့ပကီဂျီယာအမောင်ကြောင်သူပြန်ထူလေကျကမ်ပလီမန်ရောလာမင်တမန်ရောရာနာကာချင်ပရတာဟုအော်ပရေရှင်းခွာချင်းလန်ကောင်စီနိုဒီကနာအော်ပီဂျီယာဆာရူနီအမ်ခွန်ထူရီအတွဲအရှင်ကနောမိမိုင်ပါဟုတ်ပြီမင်တမန်ရောရာဘဝယာတုနာကုံအမင်ဟွန်ဘက်ကရီအမီကုတ်ခိုဘက်ကရီလာဆဲဟေကော့ရာကာဘုံအဗန်ဘနာအော်ပီဂျီယာချင်ပရတာဟုနော်လိခါမကူလီရီဟုထူရှိုဂီနီ kobum tram kulam kulepchi blakya ko hmtingia chim brotherhu operation minda mangro raba waya tukna kungle ju chim brotherhu arakha datto ee ydf jitia yo army ye mongyang opkia bdf se kora kambumri nami no mituka kya kija thumin chona opkini minda mangro tubana kungle ju kobum tram kulam kuli od angrisino ana rubrikona amik pana khyang sang shalik thumpi phumana opkijia chimbra da hukdangana opitkini chimbra da huno araba ya minda mangro yung khukchangri loba changne kara khajia cdf minda no chikha shalik thumhum thikham kulik thumhum thuang chuna opkini angrisino amjuna mangri shuiba wai chuti angrisino khanjungon akana ru ru omgi jasi mangro krunga khukchangri adukwe kamiloin ba changwa jia cdf minda no brikini chutia khukchangri miloba na waya khin aing hup keno jemong lamli ju lokhaya khin yu thung choba wa ji phi cdf minda no brikini mangro ra ba waya tungnak tungi je thumi chana ka kamble mangro yung angri suri amom na gung kano dong usi operation mena opija chimbra da hu no chikha kulik thum hup thung chogini kamble mangro li ju nyama kho yung akthum bina athum biya victoria kumzung ngkano mangsha lo shone minta mangrong li ju mapliki phau shogi mangro tuma chakini kamble tung angri sui ko mba gi jia thumi cholo phwa khoko amzung dong opkia plewa madupi minta la complete avanung li ju angri sui avan mai gi phi chakini chimra da huno kokum tram kulam kulep phi sikcham kulek thum hu thua chona kun li ju khoko akrung opkia ahi mangrong phi ahi mangro yung phi angri sui ka omba federal democracy ra wai khuda se ko ra kam umri na tenga kumpang na opkhajia thua shona opkini minta mangro la gamble mangro raba waya tu na chimbra tahu operation nun na ka phua yikana opkija chinlen kongsino chikham kulip thing sarune am khana opkini khyoko banu angru sui ka omba waya mangro ri raba waya tu na kya kya khin na kya ga mu ya minta la gamble mangro yung chimbra tahu chinyi naung dumbang giya se ko ra kam umri no amin hun amisi sa pene amituna khana ji kana opgiji phi chinlen kaung sino thungchogini mindala gamble deju khugum tram gulam gulep phi november black kha kung dune mindale ju december thi kha gule od gamble mangro leju december thi kha gulek thum hum amira ji chimbra da hu no thuang chuna opgini asina chimbra da hu operation mindala gamble mangro ra ba na ga khan leju ngg mod la global madu sporting committee dangana phi ye kana opgiji chimbra da hu ga sarune mim khona ka mo ningam thin du ne atungwang thuminga le ju asimbon kya khani yama khokrong la khokhong na map kya chosak chang rin ban ayo thisi na ang aina ri a ju mai ni nambum khut nami cheng na so jia singkano print me ruba phi da ban ban nu mo
khokum tung si mba kho yung kheng luk poi ri phwa khyang ak dum asna alim na opkini lem mains la kek sak thi kya kheng lung ri le ju আংলুং কদং উনে আংশো আগলম অকুলুম আখা আমবুচিয়া আমিং খ্রানা অপকিনি লেমাইসলা খেংলুক পরিলেজু আজাও আমিং টুংকা নাগমানা আমহুন রিয়ুং আটুকবখ্রু আমিং টুংকা নাগা আমহুন রিয়ুং হুনিংনে আজুন রিয়া হুনুং রক আগিয়াগুং খেংলুক পরিজু আইয়া কেউনো জিয়া নাইনা ওয়াই থুখানি কেকসাক থেগিয়া খেংলুক পরিলা লেমাইসরি ইয়াবনা ররুনা সুগন টাক মিয়ম খি নি কবি বাই ওভায় আকদমা কেক থে উনে খ্যাংরি আমি লিন বাই আমি হুন আমাই ভয়া কাক হিগিনি নাম না পে ইুয়া ওভায় আচুন মৈ মৈ রুই নহু আকু আহি খ্যাং নামথিন দুবাই চুন গেনে না ফি ওভাই কাক হামু বই না তুমাত বিনে আচুন মংলাম রুই জে কিয়া আংবুমা নামথিন বাই
ဒီကနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစီအစဉ်လေးကိုခေတ္တရန်နာလိုက်ပါမယ်ရှင်။မြန်မာစံတော်ချိန်မနေ့၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြန်လည်ဆိုထေချပါလို့ရှင်။ Radio NUG ကိုမနေ့ပိုင်း၈နာရီခွဲမှာလိုင်းတူ60မီတာ 19.7 MHz နဲ့ညပိုင်း၈နာရီခွဲမှာလိုင်းတူ95မီတာ 17.6 MHz တို့မှာဓာတ်ရိုက်ဖမ်းနာစင်နိုင်ပါပြီရှင်မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယိုအန်ယူဂျီဖွင့်သူဖွေသားများကဆုတောင်းလိုက်ရပါတယ်ဆန်ဖရန်စစ္စကိုဘေးအေရီးယားအခြေဆိုင်မြန်မာမိသားစုများနိုင်ငံတကာကစေတနာရှင်များလို့အားပေးကြရေဒီယိုအန်ယူဂျီဖြစ်ပါတယ်ရှင်
အရေးတော်ပုံအောင်ရမည်။